အိန္ဒိယဝန်ကြီးချုပ်မန်းမွန်ဟန်ဆင်းဟာအိန္ဒိယချင်းတရုတ်နိုင်ငံနဲ့ဆက်ဆံရေးပုံမို့တိုးမြင့်လှုပ်ဆောင်မှုသူ့ရဲ့၃ရက်ကြာတရုတ်နိုင်ငံခရီးစဉ်ကိုမနေ့ကစတင်လိုက်ပြီဖြစ်ပါတယ်။အိန္ဒိယဝန်ကြီးချုပ်ရဲ့အခုလိုအဆင့်မြင့်ခရီးစဉ်ဟာနှစ်နိုင်ငံကြားဆယ်စုနှစ်ပေါင်းများစွာအပြန်အလှန်ယုံကြည်မှုမရှိဖြစ်နေခဲ့တာကိုပြန်လည်မွမ်းမံမှုဖြစ်တဲ့အကြောင်း New Delhi မြို့ကနေ VOA သတင်းတောင်အန်ဂျနာပက်စရီချာသတင်းပေးပို့ထားတာကိုကိုဇော်ဝင်းလိုက်ကဆက်ပြီးတော့တင်ပြပေးပါမယ်ရှင်
။ဟုတ်ကဲ့ပါ။အိန္ဒိယဝန်ကြီးချုပ်မန်မိုဟန်ဆင်းဟာလျှို့နိုင်ငံကိုရောက်ပြီးပထမဆုံးသွားလည်တဲ့ခီးကတော့ဒီနှစ်နွေရာသီမှာကျင်းပမဲ့2008ခုနှစ်ဘေကျင်းအိုလံပစ်ပွဲတော်အတွက်ကြိုတင်ပြင်ဆင်မှုတွေလုပ်နေတဲ့နေရာဖြစ်ပါတယ်။တရုတ်နိုင်ငံမှာအိုလံပစ်ပွဲတော်ကျင်းပဖို့ပြင်ဆင်နေတာတွေဟာအိန္ဒိယနိုင်ငံအတွက်အားကျစရာဖြစ်တယ်လို့မစ္စတာဆင်းကပြောခဲ့တာကိုတရုတ်အစိုးရထုတ်ဆင်ဟွာသတင်းဌာနမှကိုးကားဖော်ပြထားပါတယ်။တရုတ်နိုင်ငံနဲ့အတူလက်တွဲလှုပ်ဆောင်ရေးဟာအိန္ဒိယနိုင်ငံအတွက်အရေးပါတဲ့လိုအပ်ချက်ဖြစ်တယ်လို့သူရဲ့ခီးစဉ်မစတင်ခင်မှာမစ္စတာဆင်းကပြောခဲ့ပါတယ်။အိန္ဒိယနိုင်ငံသားရဲ့ဝန်ကြီးဌာနအတွင်းဝန်ရှစ်ရှန်ကာမေနွန်ကလည်းဒီခီးစဉ်ဟာနှစ်နိုင်ငံဆက်ဆံရေးကိစ္စတွေကိုတိုးမြင့်လှုပ်ဆောင်မှုအတွက်နှစ်ဖက်စလုံးကကြိုးစားလှုပ်ဆောင်နေတာတွေကိုအထောက်အကူပြုစေလိမ့်မယ်လို့ပြောပါတယ်
။ For us, China is our largest neighbor, a neighbor with whom relations have developed rapidly since 1988 when we
တရုတ်နိုင်ငံကကျွန်တော်တို့ရဲ့အကြီးဆုံးအိန္ဒိယနိုင်ငံဖြစ်ပါတယ်။နိုင်ငံသားတည်ရှိနေတဲ့အခက်အခဲပြဿနာတွေကိုဖြေရှင်းကြဖို့နဲ့အနာဂတ်မှာဖွံ့ဖြိုးတိုးတက်ရေးလုပ်ငန်းတွေပူးပေါင်းလှုပ်ဆောင်ကြဖို့လုပ်ငန်းတွေချမှတ်ခဲ့တဲ့1988ခုနှစ်ကစပြီးနှစ်နိုင်ငံဆက်ဆံရေးတိုးတက်ကောင်းမွန်လာခဲ့ပါတယ
်။1962ခုနှစ်မှာနှစ်နိုင်ငံစစ်ဖြစ်ခဲ့ပြီးတဲ့နောက်ပိုင်းအပြန်အလှန်မယုံကြည်မှုတွေဖြစ်ပေါ်ခဲ့ရာကဆက်ဆံရေးအခြေအနေတွေဆုတ်ယုတ်ခဲ့တာကိုမကြာခင်နှစ်တွေအတွင်းမှာပြန်လည်ကောင်းမွန်အောင်နှစ်ဖက်စလုံးကကြိုးစားလှုပ်ဆောင်ခဲ့ကြပါတယ်။နိုင်ငံအကြအစင်းမြင့်အရာရှိတွေနဲ့အစိုးရခေါင်းဆောင်တွေမကြာခဏအပြန်အလှန်လဲပတ်လေရှိပြီးလွန်ခဲ့တဲ့၃နှစ်တုန်းကလည်းမဟာဗျူဟာမြောက်ပူးပေါင်းလှုပ်ဆောင်ရေးလုပ်ငန်းစဉ်တွေကိုထုတ်ပြန်ကြေညာခဲ့ပါတယ်။တိသာထင်ရှားတဲ့အချက်ကတော့စီးပွားရေးရပူးပေါင်းဆောင်ရွက်မှုဖြစ်ပြီးဒီကိစ္စကလည်းအိန္ဒိယဝန်ကြီးချုပ်ရဲ့ခီးစဉ်မှာထိတ်တန့်ကပါဝင်နေပါတယ်။နိုင်ငံကုန်သွယ်ရေးကလွန်ခဲ့တဲ့နှစ်အတွင်းအမေရိကန်ဒေါ်လာတန်ပေါင်း38,000ကျော်ခဲ့ပြီးကုန်သွယ်မှုနှုန်းဟာမျှော်လင့်ထားတာတဲ့ပုံမြန်နဲ့နှုတ်နဲ့တိုးတက်နေပါတယ်။ဒေတာတွင်ကုန်သွယ်ရေးဆိုင်ရာသဘောတူညီချက်ရရှိရေးအတွက်လည်းနှစ်ဖက်စလုံးကဒီခီးစဉ်အတွင်းမှာပြောဆိုဆွေးနွေးကြဖို့ရှိပါတယ်။ကမ္ဘာမှာလူဦးရေအများဆုံးနှစ်နိုင်ငံဖြစ်တဲ့အိန္ဒိယနဲ့တရုတ်နိုင်ငံတို့ဟာသူတို့နှစ်နိုင်ငံရဲ့အချိန်အဟုန်နဲ့တိုးတက်နေတဲ့စီးပွားရေးဖွံ့ဖြိုးတိုးတက်မှုတွေအပြင်လောင်စာစွမ်းအင်လုံခြုံရေးနဲ့ဥရုယာတီပြောင်းလဲမှုဆိုင်ရာကိစ္စရပ်တွေကိုပါထည့်သွင်းဆွေးနွေးကြဖို့ရှိပါတယ်။နိုင်ငံကြားရေရှည်အငင်းပွားနေတဲ့နယ်နိမိတ်ကိစ္စကိုလည်းဒီခီးစဉ်အတွင်းမှာဆွေးနွေးကြဖို့အလားအလာရှိပေမဲ့ဒီအငင်းပွားနေတဲ့နယ်နိမိတ်ကိစ္စကနိုင်ငံကြားနိုင်ငံရေးအရနိနိကကဆက်ဆံရေးလှုပ်ဆောင်နေတာတွေကိုမထိခိုက်ဘူးလို့အိန္ဒိယနိုင်ငံရဲ့ဝန်ကြီးဌာနအတွင်းဝန်ရှစ်ရှန်ကာမေနွန်ကပြောပါတယ
် As of now we are comfortable with our relationship with China we think it's made good progress we think both sides are determined to settle the boundary question and we are
လက်ရှိချိန်မှာတော့တရုတ်နိုင်ငံရဲ့ဆက်ဆံရေးပေါ်မှာကျင့်တဲ့အားရပါတယ်။ကျွန်တော်တို့အထင်တော့နှစ်နိုင်ငံဆက်ဆံရေးဟာတိုးတက်ကောင်းမွန်နေပါတယ်။နောက်အငင်းပွားနေတဲ့နယ်နိမိတ်ကိစ္စကိုလည်းပြည်လျောင်ဖြေရှင်းဖို့အတွက်နှစ်ဖက်စလုံးကလိုလားနေတယ်လို့ကျွန်တော်တို့ထင်ပါတယ်။ပြီးတော့နှစ်နိုင်ငံနယ်စပ်ဒေသမှာချစ်ချည်ရေးငြိမ်းချမ်းရေးတည်ရှိဖို့အတွက်အောင်အောင်မြင်မြင်နဲ့ထိန်းသိမ်းထားနိုင်တာကိုတွေ့ရပါတယ
်။ဒါပေမဲ့နှစ်နိုင်ငံနယ်နိမိတ်အငင်းပွားနေတဲ့ကိစ္စကိုဖြေရှင်းဖို့နောက်နေ့ကြံ့ကြာနေတဲ့အတွက်နှစ်နိုင်ငံဆက်ဆံရေးမှာစိုးရိမ်ပူပန်မှုတွေကြီးထွားနေတော့မယ်လို့ဂျဝါဟာလာနေရူးတက္ကသိုလ်ကအရှိအာရှအရေးကိုလေ့လာနေတဲ့အယ်ခါအချာရီယာကပြောပါတယ
် It is a very slowly incrementally kind of improving relationship that we are seeing and it is only right that we should
အခုချိန်ထိတော့ဒီကိစ္စမှာတဖြည်းဖြည်းချင်းနဲ့တိုးတက်လာတဲ့လက္ခဏာကိုပဲတွေ့နေရပါတယ်ချက်ချင်းလက်ငင်းကြီးတိုးတက်ပြောင်းလဲလာဖို့တော့မျှော်လင့်လို့မရပါဘူးရှင်နှစ်နိုင်ငံဆက်ဆံရေးမှာကအဓိကကြားခံဖြစ်နေတဲ့ကိစ္စကတော့ဒီမပြေလည်သေးတဲ့နယ်နိမိတ်ပြဿနာပြီးတော့အပြန်အလှန်ယုံကြည်မှုမရှိတဲ့ကိစ္စနဲ့မဟာဗျူဟာအရာညီမျှမှုမရှိတဲ့ကိစ္စတွေပဲဖြစ်ပါတယ်ရှင်
။နိုင်ငံကြားတခြားမတူညီတဲ့အရေးကိစ္စတွေကလည်းအများအပြားတော့ရှိနေပါသေးတယ်။အဓိကအားဖြင့်တော့နိုင်ငံကုန်သွယ်ရေးမှာတရုတ်ဘက်ကအသာစီးရနေတဲ့ပေါ်အိန္ဒိယဘက်ကမကြည်မနှက်ဖြစ်နေပြီးကုန်ပစ္စည်းတွေတရုတ်နိုင်ငံကိုလက်ရှိတဲ့ပို့ပြီးရောင်းချလိုတဲ့အကြောင်းအိန္ဒိယအရာရှိတွေကပြောပါတယ်။တရုတ်ဘက်ကတော့အိန္ဒိယနိုင်ငံထဲကိုတိုက်ရိုက်ရင်းနှီးမြှုပ်နှံမှုတွေမလုပ်နိုင်တဲ့အပေါ်မကြေမနက်ဖြစ်နေပါတယ်။အိန္ဒိယနဲ့တရုတ်နိုင်ငံတို့ဟာလေယာဉ်မြေခွဲဝေဖြန့်ဖြိုးမှု၊အိုအိမ်ကိစ္စ၊ရိုးရာတိုင်းရင်းစေး၊ယထာလန်းနဲ့ဘူမိသိပ္ပံစတဲ့သဘောတူညီချက်ကြီး၅ခုကိုလက်မှတ်ရေးထိုးကြဖို့ရှိပါတယ်။အိန္ဒိယဝန်ကြီးချုပ်မန်မိုဟန်ဆင်းဟာသူ့ရဲ့၃ရက်တာခီးစဉ်အတွင်းတရုတ်သမ္မတဟူဂျင်တောင် ဝန်ကြီးချုပ်ဝန်ကြားပေါင်းနဲ့တခြားတရုတ်အစိုးရအရာရှိတွေစီးပွားရေးလုပ်ငန်းရှင်တွေနဲ့တွေ့ဆုံဆွေးနွေးဖို့ရှိပါတယ်ခင်ဗျာ။